ဖန်စီခန်ရိုက်တာတရင်တော်နှစ်ဦးရဲ့လက်ကင်ဖုန်းတွေထဲမှာတွေ့ရတဲ့ပေးပို့စာတွေဟာလောက်ကျံပြီးတော့ထည့်သွင်းတာတွေဖြစ်နိုင်တယ်လို့တရားခဏ်တွေရဲ့ရှေ့နေကပြောပါတယ်။အင်္ဂါနေ့ကသူတို့ကို22ချိန်မြောက်ရုံးထုတ်ခဲ့တာဖြစ်ပြီးတော့သူတို့ရဲ့ဖုန်းတွေကအချက်လက်တွေနဲ့ပတ်သက်ပြီးတော့တရားလူပြတက်တီရဲ့တင်သွင်းချက်တွေကို IT ပညာရှင်တွေနဲ့ထပ်ပြီးတော့စစ်ဆေးခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုဒေါခင်မျိုးသက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
မနေ့ကဒီဇင်ဘာလ၁၂ရက်နေ့မှာ writers သတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာနိုင်ငံတော်လျှို့ချက်ဥပဒေချိုးဖောက်မှုအတွက်တန်လျက်ရှိမှုနဲ့ဖမ်းခံခဲ့ကြရတာဖြစ်ပြီးသူတို့ရဲ့ဖုန်းတွေအသိမ်းခံခဲ့ရပြီးတဲ့နောက်မှာအနည်းဆုံးဖုန်းတစ်လုံးနဲ့ကို WhatsApp နဲ့ message ဝင်လာတာဖြစ်တဲ့အတွက်ရဲဘက်ကနေတက်တဲ့အထောက်ထားဖြစ်တဲ့တင်သွင်းတဲ့ message ဟာလောက်ကျန်တင်သွင်းထားတာဖြစ်နိုင်တယ်လို့သူတို့ရဲ့ရှေ့နေတူကမေလ29ရက်နေ့ကပြောပါတယ်တင်လူပြတက်တဲ့ရဲမှုအောင်ကျော်ဆန်းကသူနဲ့တခြားရဲတယောက်တို့ဟာတင်းစီရမိတဲ့ writers သတင်းတောင်နှစ်ဦးရဲ့ဖုန်းတွေကိုစစ်ဆေးခဲ့ကြောင်းနဲ့ WhatsApp နဲ့စာပေးယူလောက်တာကိုသူတို့မသိခဲ့ဘူးလို့ရုံးတော်မှာထွက်ဆိုခဲ့ပါတယ်။ဒါအပြင်ဒီဇင်ဘာလ14ရက်နေ့မှာစုံစမ်းမှုရစီကိုဒီဖုန်းတွေသူတို့ပို့မပေးခင်ကဂျားမှာဘသူသုံးခဲ့တယ်ဆိုတာလည်းမသိပါဘူးလို့ထွက်ဆိုခဲ့တာပါ။ကိုဝါလုံးနဲ့ကိုကျော်စိုးဦးရဲ့ရှေ့နေနောက်တဦးဖြစ်တဲ့ဦးတန်းစောအောင်ကတော့ဒီဇင်ဘာလ12ရက်ည 9:30 မိနစ်လောက်မှာအဖမ်းခံခဲ့ရတဲ့ကိုဝါလုံးရဲ့ဖုန်းကိုရဲတွေကတိမ်သွားပြီးခဏအကြာ10:00လောက်မှာပြည်ရင်းက Writers သတင်းဌာနအကြီးအကဲရဲ့အမေကို OK လို့ပြန်ဖြေထားတဲ့ message WhatsApp နဲ့ပို့တာဖြစ်ကြောင်းပြောပါတယ် Writers သတင်းတောင်နှုတ်ရဲ့ရှေ့နေနောက်တူဦးဖြစ်တဲ့ဦးခင်မောင်စောကတော့ဖုန်းထဲမှာတွေ့ရတယ်ဆိုတဲ့ပေးပို့စာတွေဟာတခုခုလောက်ကြံပြီးထည့်သွင်းထားတာဖြစ်နိုင်တယ်လို့အင်္ဂါနေ့တရခွင်ကနေအထွက်မှာသတင်းတောက်တွေကိုပြောခဲ့ပါတယ
် It means that all those messages that they said they extracted from the phone may not be genuine or maybe
ဖုန်းထဲမှာတွေ့ရတယ်လို့ပြောတဲ့ဒီပေးပို့စာအချက်လက်တွေအားလုံးဟာငကိုအစ်မန်တွေမဖြစ်နိုင်တယ်လို့ရှီရင်ဆွဲအချက်လက်တွေလည်းမဖြစ်နိုင်ဘူးလို့ပြောသွားတာပါဒီအမှုအတွက်အစိုးရရှေ့နေဖြစ်တဲ့ဥဆောင်သူဦးကျော်မင်းအောင်ကတော့မှတ်ချက်ပေးဖြေကြားဖို့အတွက်ညှင်းဆိုပါတယ်တချို့အချက်လက်တွေဟာ Facebook Messenger App ကနေရတာဖြစ်ကြောင်းနဲ့ဆိုလိုတာကဒီအချက်လက်တွေကိုဘယ်သူမှဆိုပို့လို့ရတယ်ဆိုတာသိတာနေတယ်လို့အဖမ်းခံနေရတဲ့သတင်းတောင်နှစ်ဦးကိုယ်တိုင်ဒီအချက်လက်တွေကိုကြည့်မိသလားမကြည့်မိဘူးလားဆိုတာတော့တည်တည်ချာချာမသေးခွဲပါဘူးလို့တရားခဏ်တွေရဲ့ရှေ့နေတွေကပြောပါတယ်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ဟာအဖမ်းမခံရခင်အချိန်ကမတိမငိမ်ဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာမွတ်စလင်ဆယ်ဦးအသက်ခံရတဲ့ကိစ္စအတွက်သတင်းရယူဖို့စုံစမ်းနေကြတာဖြစ်ပါတယ်။ကိုကျော်စိုးဦးကတော့အင်္ဂါနေ့တရားရုံးစစ်ဆေးမှုမှာသူတို့ရဲ့ဖုန်းတွေထဲကသူတို့ကိုယ်တိုင်တောင်မသိတဲ့အချက်လက်တွေကိုမေးခဲ့တာဖြစ်ပြီးဒါဟာသူတို့တွေမကကြံသတင်းသမားတွေကိုပါချိမ့်ချောက်တဲ့သဘောလိုယူဆကြောင်းတရားခွင်ကနေထွက်လာချိန်မှာပြောပါတယ်။
ကိုဆရာသားပဲဒီကျွန်တော်တို့ခုနေ့မှာကျွန်တော်တို့ကိုယ်တိုင်မသိတဲ့အချက်အလက်တွေကိုပဲသူတို့ကထွက်ဆိုတော့တာတွေ့ရပါတယ်ဟိုတနည်းအားဖြင့်ကျွန်တော်တို့ကဒီ show ပုံမှန်နဲ့မငင်းမြောင်လို့နေသဘောပါပဲပြီးတော့ဟိုသတိမကြသမားတွေကိုလည်းဒီလိုသတိမျိုးကိုလိုက်တယ်ဆိုရင်မင်းတို့အနေနဲ့ဒါဟာ show app အရာဆိုတဲ့ချင်းချောက်တဲ့အသွင်တင်မှာပဲသူတို့ထွက်ဆိုသွားတာက
သူတို့မှုနဲ့ပတ်သက်ပြီးအင်္ဂါနေ့တရားခွင်မှာ IT ပညာရှင်တွေနဲ့ထပ်ပြီးတော့စစ်ဆေးတဲ့အနေအထားဟာအတိပ္ပယ်မရှိဘဲသူတို့ကိုထောင်ချခြင်းနဲ့သဘောတသက်ဖြစ်ကြောင်းတွေ့ရတယ်လို့ကိုဝါလုံးကပြောပါတယ်
ID ပညာရှင်နဲ့ထပ်ပြီးတော့ကျွန်တော်တို့ဒီစစ်ဆေးတဲ့အနေအထားမှာဟိုဓာတ်တွေကိုပြုတ်ဝက်ချက်ချိုးဖောက်တယ်ဆိုတဲ့ဟာမျိုးနဲ့တင်လာတာကတော်တော်ကိုအထိပ္ပယ်မရှိဘူးအလုပ်တွေပဲရှိပါတယ်သူတွေဒီ Facebook Messenger တို့ဘာလို့ဆိုရလဲပဲဟိုဘယ်ကနေပဲဘယ်လိုပဲပို့ဖို့ဒေါင်းလုဒ်ဆွဲကြမလို့ဝင်နေရလာတဲ့အချက်လက်တွေဆိုတော့ဓာတ်တွေကိုပြုတ်ဝက်ချက်ချိုးဖောက်တယ်ဆိုတဲ့ဟာမျိုးနဲ့တင်လာတာကတော်တော်ကိုအထိပ္ပယ်မရှိဘူးကျွန်တော်တို့ထောင်ထဲကိုမရောက်ရအောင်လှုပ်ချင်တယ်ဆိုတော့ရည်ရွယ်ချက်မျိုးနဲ့ဒီနေ့တရားရုံးမှာလည်းအများနဲ့လာထွက်နေတယ်လို့ပဲကျွန်တော်ပြောချင်ပါတယ်
အင်္ဂါနေ့တရားရုံးစစ်ဆေးမှုကိုဒိမန်နိုင်ငံ EU ဥရောပသမဂ္ဂနဲ့တချို့နိုင်ငံတွေရဲ့တန်တမန်တွေလည်းတက်ရောက်လေ့လာခဲ့ကြပါတယ်။သူတို့နှစ်ဦးရဲ့အမှုအတွက်နောက်ယုံချင်းကတော့ဇွန်လ၄ရက်လာမယ့်တနင်္လာနေ့ဖြစ်ပါတယ်။